မြန်မာနိုင်ငံမှာစစ်ကောင်စီကရေးပေါ်ကာလထပ်တိုးလိုက်တာဟာဆုပ်ချုပ်မှုကိုအပြင်းထန်ဆန့်ကျင်နေကြတဲ့မြန်မာလူထုရဲ့ဆန္ဒသဘောထားနဲ့ကိုလဲနေတယ်လို့အမေရိကန်ပြည်ထောင်စုကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံကိုငြိမ်းချမ်းပြီးတော့လူလူကိုစားပြုတဲ့ဒီမိုကရေစီအနာဂတ်လမ်းကြောင်းပေါ်ပြန်သွားနိုင်ရဲ့အတွက်သက်ဆိုင်သူစုဖွဲ့အားလုံးနဲ့ထိဆက်ဆွေးနွေးဖို့ကိုလည်းမြန်မာစစ်ကောင်စီကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။မြန်မာနိုင်ငံတွင်းလူထုကိုအကြမ်းဖက်မှုတွေရပ်ဖို့မတရားဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေအဟံတားမရှိခွင့်ပြုဖို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမက်သူးမေလာကထုတ်ပြန်ချက်မှာအခုလိုဖော်ပြပါရှိတာပါ။လက်ရှိမြန်မာစစ်ကောင်စီလုပ်ရက်တွေဟာအကြက်တဲကိုသာပိုရှိကြစီပြီးတော့တိုင်းပြည်ကိုဆင်းရဲတွင်းနေအောင်လို့လုပ်နေတာပဲလို့လဲအမေရိကန်နိုင်ငံရဲ့ဌာနပြောခဲ့သူကဝေဖန်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းယူပြီးနောက်ရေပေါ်ကာလကိုကြီးညာခဲ့ပြီးတော့အရိကတစ်ဆင့်6လတခါသက်တမ်းတိုးနေတာပါလာမယ့်2025ခုနှစ်ရွေးကောက်ပွဲကျင်းပဖို့နဲ့နေပြည်တော်ရေးအတွက်သက်တမ်းတိုးဖို့အတွက်ဆုံးဖြတ်တာဖြစ်တယ်ဆိုပြီးတော့စစ်ကောင်စီသတင်းတွေမှာဖော်ပြပါတယ်အနာသိပြီးတော့၃နှစ်ကျော်လာတဲ့အထိနိုင်ငံတော်ဖန်တည်ငြိမ်မှုပြပြနေတယ်လို့ပဲတိုက်ပွဲတွေကြောင့်စစ်ကောင်စီအနေနဲ့နေဆက်တလျှောက်မှာရှိတဲ့မြို့တွေစစ်ကန်းတော်များများကလည်းလက်လွတ်ဆုံးရှုံးနေရပါတယ်